ကိုရံအောင်ရေဒီနေ့လေ NLD ဗဟိုမှာတောင်းယူခဲ့တဲ့ဒီလူငယ်မျိုးဆက်တဲ့မျိုးဆက်ဟောင်းတွေတွစ်ဆုံပွဲလုပ်တယ်လို့ကျွန်တော်သိရတယ်ပေါ့နော်အဲ့တော့ဒီနေ့ပွဲအပေါ်မှာသုံးသက်ပြီးနည်းနည်းပြောပြပါအောင်ခင်ဗျဟု
တ်ကဲ့ဒီနေ့ပွဲဟာရည်ရွယ်ချက်၃ခုပေါ့နော်ပထမတစ်ချက်ကတော့ကျွန်တော်တို့အရင်ရင်ကာလတွေကတာဝန်ယူခဲ့တဲ့ဟိုအဆင့်တိုင်းအဆင့်လူငယ်တာဝန်ခံတွေနဲ့အခုညီလာခံတွေရွေးချယ်လိုက်တဲ့ဘိုးအဆင့်တိုင်းအဆင့်လူငယ်မျိုးဆက်တွေနဲ့တွစ်ဆုံပြီးတော့ချက်တန်းခဲ့ရတဲ့ NLD ယူကတမိုင်းရောင်းကိုရှင်းပြတယ်ကျပန်းခဲ့တဲ့အမေရိကရဲ့အခြေအနေတွေရအကိုသူတို့ရှင်းပြရတယ်ပေါ့နော်အခက်ခဲတွေဘယ်လိုပုံစံမျိုးနဲ့ဖြေရှင်းခဲ့တယ်ဘယ်လိုအခက်ခဲတွေရှိခဲ့တယ်ဆိုတဲ့အကြောင်းပေါ့ဒါကိုကျွန်တော်တို့ကဝေမျှရဆိုတဲ့သဘောပေါ့ဘာကြောင့်လဲဆိုတော့သူတို့မှာကအတွေ့အကြုံကအလွန်နှဲပါတာပေါ့အချင်းတို့တွင်းမှာဟိုအထိုင်လျောက်တော့သူတို့အခက်ခဲတွေကိုဖြေရှင်းတဲ့အနေအထားတွေနောက်ဒီ NLD လူငယ်ရဲ့ကျပန်းခဲ့ရတဲ့တမိုင်းကြောင်းတစ်ချို့တစ်ပတ်တော့သူတို့သိသွားတယ်ပေါ့နော်အဲ့ဒီအကျိုးမြတ်တော့ရတယ်ပေါ့နောက်တစ်ချက်ကလူငယ်လုံငန်းအဖွဲ့ဝင်တွေချင်းချင်းစိတ်ဆက်ပြန်မိသွားတယ်ပေါ့လူပေါင်းတွေရောလူတစ်တွေရောပေါ့နော်အဲ့တော့တကယ်လို့လုပ်ငန်းတစ်ခုကိုနိုင်ငံရေးလိုအပ်ချက်အကောင့်ထက်ပေါ်မယ်ဆိုလို့ရှိရင်တော့ချင်းချင်းတွေပြန်ပြီးတော့ကိုယ့်ရဲ့ပုံစံမျိုးစိတ်ဆက်ပြီးတော့ဝိုင်းဝန်းပြီးတော့ကူညီဆောင်ရွက်တဲ့အခြေအနေမျိုးကိုစောင့်ရနိုင်ဖို့ပေါ့ဗျာအဲ့ဒီရည်ရွယ်ချက်တစ်ချက်ပေါ့နောက်ဆုံးတစ်ချက်ကတော့ဒီကြောက်ဆုံးခဲ့တဲ့ NLD လူငယ်တွေရှိတယ်ရှိတော့သူတို့နဲ့ပတ်သက်ပြီးတော့သူတို့ကိုကျွန်တော်တို့ကဂုံပြူအောင်းမေးတဲ့အစီအစဉ်လေးတစ်ခုပေါ့နော်အဲ့ဒီရည်ရွယ်ချက်၃ချက်နဲ့ကျင်းပလာဖြစ်ပါလေဆိုနေရော
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ကိုရအောင်တို့တာဝန်ယူဖြတ်သန်းခဲ့ရတဲ့နိုင်ငံရေးအခြေအနေပေါ့နော်အကြက်တဲနဲ့အခုနောက်ဆုံးတာဝန်ယူရမယ့်လူငယ်တွေရဲ့နိုင်ငံရေးအခြေအနေတော့တော်တော်လေးတော့ကွာသွားလောက်ပြီပေါ့နော်အဲ့လိုဆိုလို့ရှိရင်သူတို့အပေါ်မှာရောဒီကိုရအောင်တို့နဲ့တခြားအကြံပြုချက်အစ်တတွေပါတွေပေါ့ပေးခဲ့ကြသေးလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဖြတ်သန်းခဲ့ရတဲ့အခြေအနေတုန်းကလည်းအကြက်တဲပေါ့ဗျာသိရတဲ့အတိုင်းအကြက်ကဲတွေရောရှိရပါပေါ့နော်အခုဒီကဆိုင်မှာလေသူနီးသူဟန်နေတော့အခက်ခဲကြက်တဲတွေကရှိနေမှာပဲလေရှိနေမှာဆိုတဲ့အခါကျတော့အဲသူတို့ရှေ့ဆက်ပြီးလုပ်တဲ့အခါမှာလုပ်ငန်းရှင်ပေါ့ဥမာအားဖြင့်ဒီလုပ်ငန်းအဖွဲ့အနေနဲ့ကျွန်တော်တို့စီယုံကြီးဝါရပြန့်ကြီးရေးသူ့ရေတနအတားမျိုးတွေပေါ့နော်နောက်တခါဒီလူတွေကိုစီယုံတဲ့အခါမှာစီလို့ရမယ်နီးစနစ်တွေပေါ့အဲဒါိုင်းနဲ့ပတ်သက်ပြီးတော့အချမ်းမြင့်တော့ပြောပြတယ်ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်နားလည်တော့ဆိုလို့ရှိရင်တွေးခေါ်ယူဆအမြင်ပေါ့နော်အဲ့ဒီရဲ့ကွာဟမှုလည်းရှိမယ်နဲ့တူတယ်ဆိုလိုတာကလေအခုကြားတဲ့ခါကျတော့ကဘာလုံးဆိုင်ရပို့ပြီးဆန်လာတယ်ပေါ့နော်နောက်တစ်ခါဒီလူအခွင့်ရေးတို့ဟုတ်လားအမျိုးသမီးအခွင့်ရေးတို့ဒီအလွှာတစ်ခုချင်းရဲ့အခွင့်ရေးတွေပေါ်မှာလည်းပို့ပြီးလှုပ်ရှားလာတဲ့ခေတ်ကာလလို့ဖြစ်လာတယ်လေနောက်တစ်ခါဒီနှီးပညာပေါ့နှီးပညာဆိုကိုရန်တို့လှုပ်ရှားခဲ့တော့စာကူးစက်နဲ့လှုပ်ရှားခဲ့ရတဲ့ခေတ်တယ်လီဖုန်းဆိုလို့ရှိရင်လည်းဂျိုးဖုန်းလောက်ရှိတာအခုကြတဲ့ခါကျတော့ဒီအင်တာနက်ဟဲ့လားကွန်ပျူတာဆိုရက်ခစ်ဒီလိုဖြစ်သွားတာ哦အဲ့လိုမျိုးဒါနီးပညာကွာဟမှုကတခုနောက်ကအတွေးခေါ်နဲ့ဒီလှုပ်ရှားမှုအမြင်အတခုပေါ့နော်အဲ့လိုဆိုလို့ရှိရင်ဒီကိုရံအောင်တို့အနေနဲ့ဒီမျိုးဆက်တဲ့မျိုးဆက်ဟောင်းဘယ်လိုချိတ်ဆက်ပြီးလုပ်ကြမလဲ
ဟုတ်ကဲ့ဒီတော့အချင်းကြီးရတယ်ကိုနေရောတည့်ရတဲ့အတိုင်းပေါ့နော်အခုဒီဘက်ပိုင်းကြတော့ဟိုလုံရဲကန်ရဲဆိုတာဖြစ်ပေါ့နော်ခုနကလို့ဉာဏ်ပညာနဲ့လူလာတယ်ဗျနောက်အတွေးခေါ်တွေလူလာတယ်ပေါ့နော်အခုရှေ့ဆက်ပြီးတော့ဟိုရင်တော့အချင်းကြီးမျိုးနဲ့တော့ပြတ်တန်းလို့မရတော့ဘူးပေါ့သူကလုံးတက်ကြိုင်နဲ့မလိုရဲကြိုင်ရင်မနောက်တစ်ချက်ကလက်တွေ့အစီအပြေနိုင်မဲ့ဒီအခုလက်ရှိဒီပညာရေးနဲ့ပေါင်းစပ်ပြီးလုပ်ရမယ့်အနေအထားမျိုးတော့ရှိလာတယ်ဗျ။အစိုးရစားတွေမှာတော်တော်များများတက်တက်လက်လက်သူတို့ဆောင်ရွက်နိုင်နေတယ်။အဲအလီယာလည်းဒီနေ့လာတယ်။တော်တော်စီစီလာတယ်။လာပြီးတော့သူကအဓိကအဲ့ဒီကိစ္စကိုပြောရပါတယ်။ဒီငွေနဲ့ပတ်သက်ပြီးပေါ့နော်။ဉာဏ်ပညာနဲ့ပြင်ပမှုမှုနဲ့ဖြတ်သန်းရမယ်ဆိုတဲ့သဘောမျိုးကိုကျွန်တော်တို့အဓိပ္ပာယ်ရပါတယ်။အဓိကထားပြီးဒါကိုလည်းကျွန်တော်ပြောပြကြတယ်ပေါ့နော်။
စစောပိုင်းကဒီကိုရံအောင်ပြောပြသွားတဲ့တဲမှာလေအခုနောက်ဆုံးဒီတောင်းယူလာတဲ့လူငယ်တွေမှာတော့အတွေ့အကြုံနည်းသေးတယ်နုနယ်သေးတယ်အခြေအနေတော့ရှိတယ်ဆိုတာမျိုးပေါ့နော်အဲ့တော့အခုလက်ရှိကျွန်တော်တို့နိုင်ငံရင်ဆိုင်နေရတဲ့အကြက်တဲကြီးပေါ်မှာဟောဒီလူငယ်တွေဟိုဘလောက်အောင်မြင်အောင်ပေါ့နော်တောင်းယူဆောင်ရွက်နိုင်မယ်လို့ကိုရံအောင်နေနဲ့ခံမှန်းတာလဲဒါမှမဟုတ်မျှော်လင့်တာလဲကိုရံအောင်ရဲ့ဒီမျှော်လင့်ချက်နည်းနည်းပြောပြပါအောင
်အခုတော့ရှိရပြကျွန်တော်တို့ရင်တော့ပြတ်တန်းခဲ့ရတာကအနေထားတစ်မျိုးလေ30ဝန်းကျင်တွေကဒီမှာ25နှစ်လောက်အောင်ဆို55ဆောင်နေသားတွေပေါ့နော်ဒါပေမဲ့သူတို့မှကအာသာတာပါတကူလဲဆိုခုနကလေမြေပညာရေးတာလေဗျာနောက်တစ်ချက်ကစူးစားခြင်းစိတ်ကြီးရှိအောင်တွေးရတယ်သိရင်ခြင်းနဲ့စိတ်ကြီးရှိအောင်တွေးရတယ်ပေါ့နော်ပြောရတဲ့အတွက်ကြောင့်မို့ကျွန်တော်ထင်တယ်ဗျာသူတို့တွေလည်းစူးစားဖို့တော့သူတို့ဘက်မှာတောင်းဝန်ရှိရစူးစားမယ်ဆိုတဲ့သဘောကြီးလည်းကျွန်တော်တွေးရတယ်နောက်တစ်ချက်လိုအပ်တဲ့အထောက်ပံ့တွေပေါ့ဗျာဥပမာဖြင့်မြေပညာနဲ့ပတ်သက်ပြီးဖြစ်စေဒီသင်တန်းအနေနဲ့ပတ်သက်ပြီးဖြစ်စေသူတို့ကောင်းကောင်းလေးသင်ကြားပေးထားတော့ကျွန်တော်ထင်ပါတယ်အသင်ပြေလေးပါလိမ့်မယ်သူတို့တွေသူတို့ကောင်းဆောင်ရနိုင်ပါလိမ့်မယ်လို့ကျွန်တော်ယုံကြည်ရပေါ့နော
်ဟုတ်ကဲ့ဟို NLD ပါတီဆိုတာကလူလူပါတီအင်အားအကြီးဆုံးပါတီဖြစ်တာအားလုံးကတကယ်ကိုလက်တွေ့ဖြစ်နေတာလေဆိုတော့ NLD လူငယ်ဆိုတာလည်းဒါလူလူပါတီရဲ့လူငယ်ပဲဟိုဆိုတော့အနာဂတ်သူတို့လက်ထက်မှာလည်းအများကြီးရှိတယ်လေအဲ့လိုဆိုတဲ့အခါကျတော့အဲ့တော့ဒီ NLD ရဲ့လူငယ်ကဏ္ဍနဲ့ပတ်သက်လို့ပေါ့က ကိုရန်အောင်နောက်ဆုံးပါအကြံပြုခြင်းနဲ့ခင်ဗျာ
အကြံပြုခြင်းတော့ကတော့အခုလက်ရှိအခြေအနေကကျွန်တော်ကလုံလီးကိုင်းကြီးတွေအားနေတာရှိကောင်းရှိလိမ့်မယ်ဆိုတော့ခုနကလို့အဓိကစိတ်ရင်းပေါ့နော်စိတ်ရင်းစစ်တမ်းမှတ်မှုပေါ့နောက်စစ်ပြေချာချာလှုပ်လှုပ်ဖို့ပေါ့နော်ဒါလူရတယ်ပေါ့နော်နောက်တစ်ချက်ကလူကြီးတွေမှာအတွေ့အကြုံရှိရဗျအဲ့ဒီအတွေ့အကြုံတွေကိုလူငယ်တွေအနေနဲ့လက်ဆင့်ကမ်းနိုင်ဖို့လူရတယ်လူငယ်ရနဲ့လူငယ်ဆိုတဲ့စိတ်နဲ့သူတို့လှုပ်ဖို့မလိုသလိုလူကြီးတွေအနေနဲ့လည်းလူငယ်နဲ့ပတ်သက်ပြီးတော့ဥပမာဟိုလုံတရားပေါ့နော်အလူငယ်တွေတုံးတိုင်းလှုပ်တတ်တဲ့ဆိုတဲ့အတွေးတွေမရှိဖို့လည်းလိုအပ်တယ်ဗျ။အဲတော့ဒီလိုမျိုးလူကြီးနဲ့လူငယ်ကနည်းနည်းများဆိုသလိုတော့တချို့အမြင်မတူကြလေးတော့ရှိမှာပေါ့နော်။သို့တော်လည်းပဲကျွန်တော်အတိအကျစာလည်းပြောခဲ့ပါတယ်ဒီလူကြီးနဲ့လူငယ်ကအရင်တော့ကျွန်တော် 90 တုန်းကကောင်းကောင်းမွန်မွန်လေးတက်တန်းနိုင်ခဲ့တယ်ဆိုတာကဒီအားနှစ်ခုကပြဿနာရည်လည်းရှိကောင်းရှိတာပေါ့နော်။သို့တော်လည်းပဲဒီကောင်မှအပြေလည်းဆွေးနွေးပြီးတော့မှအကောင်ဆုံးပြောင်းလို့ဆောင်နိုင်ခဲ့တယ်ပေါ့။နောက်ဒီကာလကညဏ်ညာကိစ္စဆိုတော့သူကသဘောပေါက်တယ်လေ။ပြစ်ဆက်ပြီးတော့လေအဲလူကြီးတွေနဲ့ဆက်ဆံပြီးတော့သူတို့စီအတွေ့အကြုံတွေနဲ့နားလည်မှုတွေနဲ့ညှိနှိုင်းပြီးဆောင်ရွက်ရင်အောင်မြင်လိမ့်မယ်လို့လည်းကျွန်တော်ယုံကြည်တယ်။အဲ့ဒီတိုင်းလုပ်လိမ့်မယ်လို့လည်းကျွန်တော်ယူဆတယ်ပေါ့နော်
။ဟုတ်ကဲ့ဟုတ်ကဲ့ကိုရန်ဟုတ်ကဲ့။ကျေးဇူးတင်ပါတယ်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့